Brexit အချက်တဲကြောင့်ဗြိတိန်နိုင်ငံရေးမတည်မငြိမ်ဖြစ်နေချိန်မှာရွေးကောက်ပွဲကိုအောက်တိုဘာလ15ရက်မှာစောပြီးကျင်းပဖို့ဝန်ကြီးချုပ် Boris Johnson ကအဆိုပြုတာကို British Parliament ကဗုဒ္ဓဟူးနေ့မှာပယ်ချလိုက်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်ရောဥရောပကပါ Brexit ကြောင့်ဖြစ်လာနိုင်တဲ့အဆိုးဆုံးအခြေအနေကိုရင်ဆိုင်ဖို့ပြင်ဆင်နေကြပါတယ်။ Brexitကြောင့်ဖြစ်ပေါ်လာနိုင်တဲ့အပြောင်းလဲတွေကိုရင်ဆိုင်နိုင်ဖို့ဒေါ်လာတန်း980ကျော်ရှိတဲ့သဘာဝဘေးအန္တရာယ်ရန်ပုံငွေကိုအရေးပေါ်တုံ့ဆွယ်ရေးအစီအစဉ်ဥရောပကော်မရှင်ကဗုဒ္ဓဟူးနေ့မှာကြေညာခဲ့သလို Brexit အတွက်နောက်ထပ် American Dollar 1.4 သန်းထပ်တိုးတုံ့ဆွယ်မယ်လို့လည်းပြောခဲ့ပါတယ်အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်ဗြိတိန်နိုင်ငံဥရောပသမဂ္ဂကနှုတ်ထွက်ဖို့ကိစ္စ Brexit ကြောင့်မတိမငြိမ်ဖြစ်နေတဲ့ဗြိတိန်နိုင်ငံကြီးဟာဒီသတင်းပတ်အတွင်းဗြိတိန်ဝန်ကြီးချုပ် Boris Johnson နဲ့သူ့ကိုဆန့်ကျင်တဲ့ပါလီမန်အမတ်တွေအကြားတင်းမာမှုတွေအမြင့်ဆုံးအဆင့်ကိုရောက်ရှိလာခဲ့ပါတယ်။ EU ရဲ့သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနှုတ်ထွက်မယ်ဆိုတဲ့ဝန်ကြီးချုပ် Johnson ရဲ့အစီအစဉ်ကိုပါလီမန်မှာပိတ်ဆို့နိုင်ဖို့အလားအလာများလာပြီးတဲ့နောက်မှာဝန်ကြီးချုပ် Johnson ကရွေးကောက်ပွဲအသစ်ကိုအောက်တိုဘာလ15ရက်နေ့မှာကျင်းပဖို့တောင်းဆို
Mr. Speaker, it is completely impossible for government to function.If the House of Commons refuses to pass anything that the government
အစိုးရကအဆိုပြုတဲ့ဥပဒေမူကြမ်းတိုင်းကိုအောက်လွှတ်တော်ကပယ်ချနိုင်မှာဆိုရင်ကျွန်တော်တို့အနေနဲ့အစိုးရရဲ့တာဝန်ဝတ္တရားတွေကိုဆောင်ရွက်နိုင်မှာမဟုတ်ပါဘူးကျွန်တော်နဲ့ကျွန်တော်အစိုးရရဲ့အမြင်ကတော့အောက်တိုဘာ15ရက်နေ့မှာရွေးကောက်ပွဲတစ်ရက်ကိုကျင်းပဖို့ပါပဲ
ဝန်ကြီးချုပ် Johnson ရဲ့ဒီအဆိုပြုချက်ကိုလည်း British Parliament အမတ်အများစုကပယ်ချခဲ့တာကြောင့် British နိုင်ငံရေးရှေ့မတိုးနောက်မဆုတ်တာဖြစ်တဲ့အခြေအနေကိုရောက်ရှိလို့လာခဲ့ပါတယ်တချိန်တည်းမှာပဲဗြိတိန်နိုင်ငံနှုတ်ထွက်သွားရင်ဖြစ်ပေါ်လာမယ့်အပြောင်းလဲတွေအတွက်ကြိုတင်ပြင်ဆင်မှုတွေကိုလည်းဥရောပသမဂ္ဂကရောဗြိတိန်နိုင်ငံကပါစောင့်ရွက်လျက်ရှိပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေသဘာဝဘေးအန္တရာယ်ကြုံရင်သုံးစွဲဖို့အရန်ထားရှိတဲ့ရန်ပုံငွေ American Dollar တန်း980ကို Brexit ကြောင့်ဖြစ်ပေါ်လာမယ့်အပြောင်းလဲတွေကိုရင်ဆိုင်ရမှာအရေးပေါ်သုံးစွဲဖို့ဥရောပကော်မရှင်ကဗုဒ္ဓဟူးနေ့မှာကြေညာခဲ့ပါတယ်။Brexit ကိစ္စဥရောပရဲ့ယက်တိချက်ကိုလည်းဥရောပကော်မရှင်အဖွဲ့ပြောခွင့်ရမီနာအန်ဒရီဗာကအခုလိုပြောကြခဲ့ပါတယ်
။ There may be twists and turns in political developments in London right now but our position is stable.
အခုလောလောဆယ်လန်ဒန်မှာနိုင်ငံရေးအလှည့်ပြောင်းနေအများကြီးဖြစ်နေနိုင်ပါတယ်။ဒါပေမဲ့ကျမတို့ဥရောပရဲ့ယက်တိချက်ကတော့မပြောင်းလဲပါဘူး။ကျမတို့အနေနဲ့ဝင်းကြီးချုပ်ဂျွန်ဆန်နဲ့အလုပ်အတူလက်တွဲအလုပ်လုပ်ဖို့ဆန္ဒရှိပါတယ်။နှုတ်ထွက်ရေးနဲ့ပတ်သက်တဲ့အရင်ကသဘောတူညီထားချက်တွေနဲ့ကိုက်ညီတဲ့ဘဲအဆိုပြုချက်ကိုမဆိုကျမတို့စဉ်းစားဆွေးနွေးသွားမှာဖြစ်ပါတယ်
။ Brexit ကိစ္စမရေမြားဖြစ်နေစမှာပဲဗြိတိန်နိုင်ငံသဘောတူညီချက်မရဘဲ EU ကနေနှုတ်ထွက်သွားခဲ့ရင်စီးပွားရေးကထိခိုက်နိုင်ခြေတွေနဲ့ပတ်သက်ပြီးပြောင်းလဲနေတဲ့ EU တွေကဗြိတိန်နိုင်ငံဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာတစ်ကြောင်လည်းထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီအစီရင်ခံစာအရသဘောတူညီချက်မပါတဲ့ Brexit ကြောင့်ပေါင်းစတာလင်ငွေကြေးတန်ဖိုးတရှိန်ထိုးကျဆင်းသွားနိုင်ခြေရှိတယ်လို့လည်းသတိပေးထားပါဗျ။ဒါအပြင်လက်ဆက်တဲ့အစားအစာကုန်ပစ္စည်းတွေပြတ်လတ်သွားနိုင်ပြီးအထွေထွေကုန်စည်နှုန်းကလည်းတက်သွားနိုင်ကြောင်းသတိပေးထားပါဗျ။ဗြိတိန်နိုင်ငံအစိုးရကတော့အဲ့ဒီခံမှန်းချက်ကိုညှင်းဆိုခဲ့ပြီးဗြိတိန်နိုင်ငံအနေနဲ့ EU ကနေနှုတ်ထွက်ဖို့အဆင်သင့်ဖြစ်နေပြီလို့လည်းပြောပါဗျ။ဗုဒ္ဓဟူးနေ့မှာတော့ဗြိတိန်ပဏာရေးဝန်ကြီးဆာဂျစ်ဂျာဗစ်က Brexit အတွက်နောက်ထပ် American Dollar 1.4 billion ထပ်ဆောင်သုံးစွဲမယ်လို့ကြေညာခဲ့တာကြောင့် Brexit အတွက်ဗြိတိန်နိုင်ငံသုံးစွဲမယ်ငွေကြေးဟာ American Dollar 10 billion အထိရောက်ရှိသွားပြီဖြစ်ပါတယ်။ဗြိတိန်နိုင်ငံနောက်ဆုံးနှုတ်ထွက်မယ်ရက်အောက်တိုဘာလ31ရက်နေ့နဲ့နီးကပ်လာတာနဲ့အမျှ Brexit အရေးဗြိတိန်နိုင်ငံရေးနဲ့စီးပွားရေးအခြေအနေမြေယာမှုတွေပုံမမြင့်တက်လာနေကြောင်းပါခင်ဗျာ။